မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါDorian Hurricane Mountain ဟာ Florida ကုန်းတွင်းပိုင်းကိုဝင်တိုက်တော့မှာမဟုတ်ပေမဲ့မုန်တိုင်းရိုက်ခတ်မှုတံကိုတော့ခံရမယ့်အလားအလာရှိစေပါ။ Hong Kong မှာဆန္ဒပြပွဲဖြစ်နေရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ရာဇဝတ်သားလွှဲပြောင်းရေးဥပဒေမူကြမ်းကိုလုံးဝအယုံသိမ်းလိုက်ပါပြီ။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်ဒူးဆိုရင်ကြောင့်ကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောပါတယ်။ဒီသတင်းတွေနဲ့တူတခြားစစ်ဝင်စားပွဲထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ရန်ကုန်တိုင်းလဲကူးမြို့နယ်မှာ American Dollar တန်း1000တန်းစက်မှုမြို့တော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခီးစဉ်တွင်မှကြေညာလိုက်ပါတယ်
။သမ္မတလာတော့မှာတော့ပင် project ကိုစပြီးတော့ account ဖိုးဖို့စတင်တာပေါ့ဒီနေ့စတာနော်။နှစ်နိုင်ငံအစိုးရညပေါင်းပြီးလုပ်ကြတာ
။ယင်းနည်းမြုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်နိုင်ဦးပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလှော်နဲ့အတူမြောက်ပိုင်းမှာမေတုံးဘွဲကထိုးစစ်စင်နာရီရပ်တန့်ပြီးတော့ခုခံကာကွယ်တာသာလှုပ်ဆောင်တော့မှာဖြစ်တယ်လို့ကြေညာတဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ဝင်လာတဲ့ရွှေပြောင်းဝင်ရောက်သူအရေးအတွက်ဟာဒီနှစ်မှာပို့ပြီးများလာတဲ့အကြောင်းဟောင်ကောင်ဒီမိုကရေစီအရေးနဲ့ထိုင်ဝမ်အနာဂတ်ဘယ်လိုရှိလာမလဲစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်
ဒိုရီယာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါကုန်းတွင်းပိုင်းကိုဝင်တိုက်မဲ့ပုံမရှိတော့ပေမဲ့လို့ပြည်နယ်တွင်းနဲ့အမေရိကန်အရှေ့တောင်ပိုင်းဒေသတွေအနေနဲ့လုံးဝစိတ်ချလက်ချနေလို့ရတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။မုန်တိုင်းရွယ်စားကပိုကြီးလာနေပြီးဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေအနီးကိုအန်ဒရယ်ကြားရောက်နိုင်တဲ့အနေအထားနဲ့ဒီကနေ့မှရွေ့လာနေတဲ့အကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။အဲဒီနောက်တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာမိုးလေပြင်းထန်နိုင်တယ်လို့လည်းသတိပေးပါတယ်။မုန်တိုင်းဟာတောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်ကုန်းတွင်းပိုင်းတွေကိုတိုက်ရိုက်ဝင်ရောက်မှာမဟုတ်ပေမဲ့မုန်တိုင်းဘူအချက်ကနေအလံဝေးတဲ့နေရာတွေမှာအထိမိုးကြီးလေကြီးကျနိုင်ပြီးပင်လယ်ပြင်မှာလည်းလှိုင်းပြင်းထန်နိုင်တဲ့အခြေအနေရှိနေတာပါ။လာမယ့်ရက်တွေအတွင်းအဲ့ဒီဒေသတွေမှာမိုးရွေ့ချိန်3လက်မနီးပါးကနေ10လက်မနီးပါးအထိရှိနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒိုရီယာမုန်တိုင်းဟာအင်္ဂါနေ့တုန်းကဘာဟာမားကျွန်းကိုဝင်တိုက်ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းကိုရွေ့လာနေတာပါ။ဘာဟာမားကျွန်းမှာတော့မုန်တိုင်းကြောင့်အပျက်စီးတွေဟာဘုံကွယ်ပြီးအရာစစ်စစ်ညက်ကျေသွားတယ်လို့ကဘာပြက်သွားတယ်လို့ထင်အောင်ဆိုရခဲ့ပါတယ်။မုန်တိုင်းကြောင့်တည်ဆုံးသူ9ယောက်ရှိပြီဖြစ်ပေမဲ့နောက်ထပ်တည်ဆုံးသူဥယျာဉ်တိုးလာနိုင်တဲ့အကြောင်းဘာဟာမားဝန်ကြီးချုပ်ဟူဘတ်မင်းနစ်ကပြောထားပါဗျ။
EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်နိုင်ငံကိုနှုတ်ထွက်ခွင့်မပြုတဲ့ဥပဒေကြမ်းကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဖို့ရှိနေပါဗျ။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်မရဘဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့လွှတ်တော်အမတ်တွေစ조사နေကြတာပါ။တကယ်လို့အဲ့ဒီဥပဒေကိုအတည်ပြုခဲ့ရင်ရွေးကောက်ပွဲကိုအချိန်ဆော့ပြီးကျင်းပမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားထားပါတယ်။နှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေ EU နဲ့မရခဲ့ရင်သဘောတူညီချက်မရှိဘဲနှုတ်ထွက်ဖို့အတွက်အစိုးရကပြင်ဆင်နေချိန်မှာဒီလိုဖြစ်မှာမလို့လားတဲ့လွှတ်တော်အမတ်တွေကတားဆီးနိုင်ဖို့ကြိုးစားကြတာဖြစ်ပါတယ်။ပုံမှန်အားဖြင့်ပါလီမန်မှာဆွေးနွေးဆောင်ရွက်မဲ့လုပ်ငန်းတွေကိုအစိုးရအရာရှိတွေကဆုံးဖြတ်တာဖြစ်ပေမဲ့လွှတ်တော်အမတ်တွေကထိန်းချုပ်ဆုံးဖြတ်သင့်မသင့်အင်္ဂါနေ့ကမဲခွဲခဲ့ကြပါတယ်။လွှတ်တော်ကထိန်းချုပ်သင့်တယ်လို့အာနာယ Conservative Party ဝင်22ယောက်အပါအဝင်အတိုက်ခံအမတ်တွေမဲပေးအတည်ပြုခဲ့ကြတာကြောင့်ဝန်ကြီးချုပ် Boris Johnson အတွက်အကြီးအကျယ်ထိခိုက်စရာဖြစ်ခဲ့ပါတယ်။EU နဲ့သဘောတူညီချက်မရခဲ့ရင်ဗြိတိန်နှုတ်ထွက်မဲ့ရက်နောက်ဆုတ်ရေးဥပဒေကြမ်းကိုဒီကနေ့မှမဲခွဲကြပါလိမ့်မယ်။တကယ်လို့အတည်ပြုခဲ့ရင်အထွေထွေရွေးကောက်ပွဲကျင်းပတဲ့မတင်ကိုဆက်ပြီးမဲခွဲဆုံးဖြတ်ကြမှာပါ။ EU ကနေဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်ကအောက်တိုဘာ31ရက်ဖြစ်ပါတယ်။ဒါပေမဲ့နှုတ်ထွက်ရေးသဘောတူညီချက်ရဖို့ Boris Johnson အစိုးရကထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိသေးဘူးလို့လွှတ်တော်အမတ်တော်များများကထောက်ပြနေကြပါတယ်။တကယ်လို့အထွေထွေရွေးကောက်ပွဲကျင်းပခဲ့ရင် Conservative Party ပြန်အနိုင်ရနိုင်ပေမဲ့ပါလီမန်မှာအမတ်အများစုတော့မရနိုင်ဘူးလို့လေးလာသူတွေကသုံးသပ်နေကြပါတယ
်။ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ယူသိမ်းတော့မယ်လို့ဟောင်ကောင်အချုပ်ရုံးမှုကယ်ရီလမ်ကဒီကနေ့ကြေညာလိုက်ပါတယ်။ဒါဟာဖြင့်ဒီဥပဒေမူကြမ်းကိုယူသိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလက်လျောလိုက်တာပဲဖြစ်ပါတယ်။ဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်ဒေသခံတွေတရုတ်ပြည်မှကြီးများတရားရင်ဆိုင်ဖို့အဖို့ခံရမယ့်အရေးရှိခဲ့တာပါ။ဒါကြောင့်မဲဆန္ဒပြပွဲကြီးတွေဖြစ်လာပြီးတခါတခါရုံးဝင်းဆန်ခတ်အခြေအနေတွေရောက်ခဲ့တယ်လို့ဒီလအစောပိုင်းကဆိုရင်ဟောင်ကောင်လေစိတ်ပိတ်သွားတဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအစမတန်အင်အားသုံးပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲတယ်ဆိုတဲ့ပေါ်တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့အပါအဝင်တခြားတောင်းဆိုချက်တွေကိုတော့အစိုးရအနေနဲ့လက်မခံဘူးလို့ ကြိုတင်ရိုက်ကူးသွင်းယူထားပြီးရုပ်သံကနေဒီကနေ့ထုတ်လွှင့်တဲ့ညင်ကြက်ထဲမှာအုပ်ချုပ်ရေးမှူးလမ်းကပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ရဲတပ်ဖွဲ့စောင့်ကြည့်ကြီးကြပ်တဲ့ဌာနမှာအဖွဲ့ဝင်တွေမျှော်ကူတော့ထပ်ခတ်လိုက်ပါတယ်။ဖမ်းဆီးထားသူတွေကိုဆွဲချက်မတင်ဘဲပြန်လွှတ်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုထားပေမဲ့ကယ်ရီလမ်းကတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။လွတ်တော်အမတ်ဒူးကဥပဒေမူကြမ်းကိုရုပ်သိမ်းတာကလုံလောက်မှုမရှိတယ်လို့သိတ်နောက်ကျလွန်းနေပြီလို့ပြောပါတယ်။
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘာ့ဂ်မြို့နဲ့အုတ်ချုပ်ရည်မြို့တော်ဖြစ်တဲ့ပရီတိုရီယာမြို့တွေမှာနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းတွေကိုမီးရှို့ဖျက်ဆီးတာလူရက်တာတွေရန်နဲ့ချီကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးတဲ့နောက်မှာဒီလုပ်ရက်တွေဟာဘလို့မှလက်မခံနိုင်တဲ့အကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုစာကရှုံချလိုက်ပါတယ်။တောင်အာဖရိကမှာတခြားအာဖရိကနိုင်ငံတွေကလာရောက်အလုံးလုံးနေကြသူတွေကိုတိုက်ခိုက်တာမျိုးလုံးဝလက်မခံဘူးလို့အင်ကာနေရုံးက Twitter လူမှုကွန်ရက်ပေါ်တင်တဲ့ဗီဒီယိုထဲမှာသမ္မတရာမာဖိုစာကပြောကြားပါတယ်တိုက်ခိုက်လူရဲမှုတွေတတိယမြောက်နေ့ဆက်လက်ဖြစ်ပွားခဲ့တာကြောင့်ရဲတပ်ဖွဲ့တွေကဂျိုဟန်နက်စ်ဘာ့ဂ်နဲ့ပရီတိုရီယာမြို့ရပ်ကွက်တွေကအကြမ်းဖက်လုပ်ရဲလုပ်နေသူတွေကိုလိုက်လံဖမ်းဆီးရှင်းလင်းပါတယ်အကြမ်းဖက်မှုတွေအဓိကဖြစ်ခဲ့တဲ့နေရာ၅နေရာမှာလူ60ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဖျက်ဆီးခံရတဲ့ဈေးဆိုင်အများအပြားကိုနိုင်ငံသားတွေကပိုင်တာဖြစ်ပြီးတော့နောက်ထပ်တိုက်ခိုက်ခံရမှာဆိုတာကြောင့်သူတို့ဈေးဆိုင်တွေရှိရာကိုပိုင်ရှင်တွေပြန်မလာရဲကြပါဘူးအာဖရိကနိုင်ငံအစိုးရတွေကလည်းတောင်အာဖရိကမှာရှိတဲ့သူတို့နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်သတိပေးချက်တွေကိုတင်းတင်းလာနေတဲ့ကထုတ်ပြန်ထားပြီးတော့အခုလိုနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခံရတဲ့အပေါ်မှာစိတ်ပျက်ကြောင်းကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ငြင်းငြင်းချမ်းချမ်းအခြေအနေပြန်ဖြစ်တဲ့အထိဈေးဆိုင်တွေပိတ်ထားဖို့အီသီယိုးပီးယားတန်ယုံကသူ့နိုင်ငံသားတွေကိုအကြံပြုချက်ထုတ်ထားတယ်လို့ဇမ်ဘီယာကူတာရောင်းသွားလာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းဇမ်ဘီယာနိုင်ငံသား truck ကားမောင်းသူတွေကိုတောင်အာဖရိကနိုင်ငံထဲမမောင်းချဖို့အတွက်တတိပေးထားပါတယ်
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်တူးညနေဘက်ဒီလိုနေကိုတိုက်ဆက်လက်ပြောပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသာပုံများလာနေတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနယ်မှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှူးဂျွန်ခုနူဂီကပြောပါရယ်။ဩဂုတ်လကလေးကဆိုရင်တိစိုးသူအရသာ18ဦးတိရှိနေပြီဖြစ်ပြီးဒဏ်ရာသူက28ဦးရှိထားပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ်ခုနူဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်။အဲ့ဒီဒေသမှာအခုခါခီးသွွာလာမှုဘေးရန်မကင်းတယ်လို့အခြေခံစောင့်အုံတွေပျက်စီးနေပြီးတော့လူများပြားသူတို့ကြေးရွာတွေမှာပိတ်မိနေကြပြီးပတ်ဝန်းကျင်မှာတိုက်ပွဲတွေပိုဖြစ်လာနေတာနဲ့အမျှထွက်သွားဖို့ကြောက်ရွံ့နေကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အရသာတွေထပ်ပြီးထိခိုက်ရတာဘေးဒုက္ခရောက်တာမဖြစ်ရအောင်အကာအကွယ်ပေးရေးအမြင့်မားဆုံးထိန်းသိမ်းလှုပ်ဆောင်ကြဖို့သက်ဆိုင်သူတွေအားလုံးကိုမစ်ကူနူဂီကတိုက်တွန်းထားပါတယ်။အရသာတွေကိုကာကွယ်ပေးရမှာဖြစ်ပြီးလိုအပ်နေသူတွေအတွက်စားနပ်ရိက္ခာ၊ရေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုကူညီဖို့နဲ့လိုအပ်တာတွေလုပ်ပေးနိုင်ဖို့ပြည်ပခါမှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့အကူအညီပေးအဖွဲ့တွေကိုတောင်းခွင့်ပြုရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ခိုင်မာမှုမရှိသလိုအချင်းချင်းချိုးဖောက်ထားတဲ့ပြည်ခရဲစဲကာလမှာပဲတိုက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်ကစက်တင်ဘာလ21ရက်နေ့အထိတစ်ဖက်သက်ပြည်ရဲစဲမှုတည်တန်းထပ်တိုးတာကိုကြိုဆိုတာနဲ့အတူဒီအခြေအနေကနေတိုက်ပွဲအလုံးရက်သွားတဲ့အထိဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအနေနဲ့မျှော်လင့်နေတဲ့အကြောင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်ဖြစ်ထွန်းရေးကြိုးပမ်းချက်တွေအလုံးကိုနှစတိုးပြီးလှုပ်ဆောင်ကြဖို့သက်ဆိုင်သူအလုံးကိုကုလသမဂ္ဂကတိုက်တွန်းပြီးပရိပခါကိုငင်းချမ်းနဲ့နီလန်နဲ့ဖြည့်ရှင်ရေးမှာကုလသမဂ္ဂကအပြည့်အဝပံ့ပိုးကူညီတော်မှာဖြစ်ကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။ရုရှားနိုင်ငံဗလာဒီဗော့စတော့ခ်စိတ်ကမ်းမြို့ကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ရုရှားနိုင်ငံရဲ့အဓိကတင်မောခြင်းတစ်ခုကိုတွားရောက်လေ့လာခဲ့ကြပါတယ်။တင်မောဆောက်လုပ်ရေးလုပ်ငန်းတွေကိုလေ့လာခဲ့ကြတာမှကမ္ဘာမြောက်ဖက်အခြံပင်လယ်လမ်းကြောင်းမှာအသုံးပြုမဲ့နျူကလ িয়ার စွမ်းအင်3ရေခဲခွဲတင်မောတဲ့တစင်ဆောက်လုပ်မှုကိုလည်းလေ့လာကြပါရယ်အကြိမ်20မြောက်အိန္ဒိယရုရှားနှစ်ပတ်လည်ထိပ်သီးစည်းဝေးပွဲနဲ့9ကြိမ်မြောက် Eastern Economic Forum စည်းဝေးရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်အိန္ဒိယဝန်ကြီးချုပ်မိုဒီရုရှားမှရောက်ရှိနေတာပါအိန္ဒိယဝန်ကြီးချုပ်ဟာစစ်သုံးပစ္စည်းတွေထုတ်လုပ်ဖို့အတွက်အိန္ဒိယနဲ့ရုရှားကြားနည်းပညာဖလှယ်ဖို့လိုလားနေပါရယ်တကယ်လို့နည်းပညာဖလှယ်အသုံးပြုနိုင်မယ်ဆိုရင်စစ်လက်နဲ့ပစ္စည်းအပါအဝင်တခြားစစ်သုံးပစ္စည်းတွေကိုဈေးသက်သက်သာသာနဲ့ထုတ်လုပ်နိုင်မယ်လို့ဝန်ကြီးချုပ်မိုဒီကရုရှား Test သတင်းဌာနနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။အဲ့ဒီလိုဈေးသက်သက်သာသာထုတ်လုပ်နိုင်တဲ့စစ်ပစ္စည်းတွေကိုတခြားဖွံ့ဖြိုးဆဲနိုင်ငံတွေကိုရောင်းချနိုင်လိမ့်မယ်လို့သူကပြောပါတယ်
။အီရန်အာကာသအေဂျင်စီဟာဒုံးကျည်အစီအစဉ်ကိုပုံဖြတ်ဖုံးကွယ်လုဆောင်တယ်လို့ဆိုဆွဲပြီးအမေရိကန်ကတန်ခတ်ရည်ယူလိုက်ပါတယ်။ဒါဟာအီရန်အာကာသအေဂျင်စီပေါ်အမေရိကန်ရဲ့ပထမဆုံးအရေးယူမှုပါ။အီရန်အနေနဲ့ ပြည်ထင်ထုံးကြီးအစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်ဖို့အတွက်အာဂါဒအစီအစဉ်ကိုအသုံးချတာမျိုးအမေရိကန်ကခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်။အီရန်အာဂါဒအေဂျင်စီ၊အီရန်အာဂါဒသုတေသနဌာနနဲ့လေကြောင်းသုတေသနအင်စတီကျူတို့အပေါ်တန်ခတ်ရည်ရွယ်မှုတွေချမှတ်လိုက်တာပါ။အဲဒီအဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပြည်ထောင်စုမှာရှိတယ်ဆိုရင်ပိတ်ဆို့ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲဒီအဖွဲ့အစည်းတွေနဲ့စီးပွားရေးမလုပ်ဖို့ကိုလည်းပိတ်ပင်ကန့်သတ်လိုက်တာပါ။အီရန်ရဲ့အာဂါဒဒုံးရင်လွှတ်တင်တဲ့နည်းပညာဟာဒုံးကြီးဒီစင်းကိုပြစ်လွတ်ထားခြင်းအတွင်းထိမ့်ချုပ်တဲ့နိလန့်တွေအပါအဝင်ပယ်ထင်းဒုံးကြီးတွေမှာအသုံးပြတဲ့နည်းပညာတွေနဲ့ထပ်တူနီးပါးတူတူပြောင်းလဲအသုံးပြလို့ရတယ်လို့အမေရိကန်ကပြောပါတယ
်။တရုတ်နိုင်ငံက Huawei နည်းပညာကုမ္ပဏီရဲ့လုပ်ငန်းတွေထိခိုက်အောင်လို့အမေရိကန်အစိုးရကနည်းမျိုးစုံသုံးဆောင်ရွက်နေတယ်လို့ Huawei ကုမ္ပဏီကဆွဆွဲလိုက်ပါတယ်။ဒါရင်မကအမေရိကန်အစိုးရကသူတို့လုပ်ငန်းတွေအပေါ်စိုက်ဘာတိုက်ခိုက်မှုလုပ်နေတယ်လို့ Huawei ကုမ္ပဏီကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဆွဆွဲပါတယ်။Huawei ထုတ်ပစ္စည်းတွေမတုံအောင်အမေရိကန်အစိုးရကတခြားနိုင်ငံတွေကိုဖိအားပေးနေတဲ့အပြင် Huawei နဲ့ Huawei ရဲ့စီးပွားဖက်လုပ်ငန်းတွေထိခိုက်အောင်လို့အမေရိကန်ကတရားရေးအာဏာအစိုးရအာဏာတွေတုံ့ပြန်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မတမာနဲ့နှီးတွေနဲ့ဆောင်ရွက်နေတဲ့အထက်မှာ Huawei ရဲ့အင်တာနက်ကွန်ရက်နဲ့ရုံးတွင်းအချက်အလက်တွေသိမ်းဆည်းတဲ့စနစ်တွေပေါ်စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းဥပမာပေးပါတယ်။ဒါရင်မကသူ့အဆို Huawei ကုမ္ပဏီအပေါ်အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေနဲ့တရားစွဲနိုင်မှုအတွက်ကုမ္ပဏီဝန်ထမ်းတွေအပေါ်ထောင်ချောက်ဆင်ဖို့ကြိုးစားတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဲ့လိုဆွဆွဲချက်တွေနဲ့ပတ်သက်လို့ Huawei ရဲ့ထုတ်ပြန်ချက်မှာတက်တဲ့အထောက်အထားတွေကိုတော့ဖော်ပြထားခြင်းမရှိပါဘူး။ American အစိုးရနဲ့ Huawei ကုမ္ပဏီကြားမှာဆက်ဆံရေးတင်းမာနေချိန် Huawei ကုမ္ပဏီကအခုလိုကြေညာချက်ထုတ်ပြန်တာပါ။ American လုံခြုံရေးကိုထိခိုက်တဲ့အတွက် Huawei ကုမ္ပဏီနဲ့စီးပွားရေးမလုပ်ဖို့အတွက်အစိုးရက American လုပ်ငန်းတွေကိုတားမြစ်ထားပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ရန်ကုန်တိုင်းလဲကူးမြို့နယ်မြေဧက900ကျော်ပေါ်က American Dollar တန်တထောင်ကုန်ကြမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခရီးစဉ်တွင်မှကြေညာလိုက်ပါတယ်မြန်မာဒုသမရဦးမြင့်ဆွေနဲ့ကိုရီးယားသမရမွန်ဂျေအင်းတို့ပူးရဲတက်ရောက်တဲ့ဒီကနေ့ရန်ကုန်မြို့ကလော်တယ်ဟိုတယ်မှာကျင်းပတဲ့ပွဲမှာဒီစီမံကိန်းစတင်တဲ့အကြောင်းကိုကြေညာတာပါဒီအခမ်းအနားကိုနှစ်နိုင်ငံလုပ်ငန်းရှင်တွေလည်းတက်ရောက်ပြီးတော့တီးခြားပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းဆွေးနွေးကြပါတယ် VOA သတင်းတော်ကိုစောထက်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့လော်တယ်ဟိုတယ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုအခုလိုရှင်းပြပါတယ်
။ကျွန်တော်ပင် project ကိုစပြီးတော့ account ဖြစ်ဖို့စတင်တာပေါ့ဒီနေ့စတာနော်။နှစ်နိုင်ငံအစိုးရညပေါင်းပြီးလုပ်ကြတာပေါ့နော်။ကျွန်တော်တို့ကဆော်လွေးဝန်ကြီးဌာနနဲ့ဟိုဘက်က LH ပေါ့ကိုရီးယားဘက်က and housing ကစူဝါအပွဲစီပွဲကိုပေါင်းပြီးလုပ်ကြတာဆိုတော့ဒါကနေ့က launch moment ပေါ့နော်
။ပြည်တွင်းလုပ်ငန်းရှင်တွေနဲ့ကိုရီးယားဘက်ကလုပ်ငန်းရှင်တွေတီးခြားတွေ့ဆုံပြီးလုပ်ငန်းပူးပေါင်းဆောင်ရွက်လို့ရမယ့်ကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်
သူတို့လာကြတဲ့ဟာကတော့လူဦးရေ200လောက်ရှိတာကုန်တယ်တွေက120လောက်ရှိတယ်ပြောတယ်တော့190 200လောက်ရှိတယ်တဲ့ဆိုတော့မြန်မာကတော့ဘယ်လောက်ရှိတယ်တော့ကျွန်တော်လည်းမသိဘူးနေပြည်တော်ကတော့တွေ့ပြီးသွား
ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယား MOU လက်မှတ်ရေးထိုးဖို့အစီအစဉ်လဲဒီနေ့လုပ်ခဲ့ပါတယ်ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံအတွင်းအဆင်ပြေပြေဝင်ရောက်လာဖို့2013ခုနှစ်မှာနှစ်နိုင်ငံပထမဆုံးဆွေးနွေးခဲ့ပြီး2015စက်တင်ဘာမှာဒီစီမံကိန်းကိုနားလည်မှုစာချုပ်လွှာ MOU ရေးထိုးခဲ့ပါတယ်လုံငန်းသဘောတူစာချုပ် MOE ကိုတော့2019မေလမှာရေးထိုးခဲ့ရလို့ Business Korea သတင်းစာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်ဖွဲ့ဟာဗဟန်မြို့နယ်တွင်းမှာရှိတဲ့အာဇန်နီဘိမှန်ကိုတွားရောက်ဂါဝရပြုခဲ့ပါတယ်။မနေ့ကစတင်မာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ဒီလှကူးမြို့စီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်းလန်ဒန်ဟောက်စင်းလုပ်ငန်းတွေကြံ့ကြံ့မှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန္ဒာယီဝန်ကြီးဌာနနဲ့ကိုရီးယားအတွင်းကိုထုတ်ကုန်ပန်းတို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ထဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.60 ဘီလီယံရင်းနှီးမြှုပ်နှံထားပြီးတရုတ်စင်ကာပူထိုင်းဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးရင်းနှီးမြှုပ်နှံထားပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခီးစဉ်ရဲ့တစိုက်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီး သူဟာ1983နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်
။ကိုစောထက်သတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ဒီရက်ပိုင်းတွင်အတွင်းမှာအစိုးရတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲကထိုးစစ်စင်နာရီကိုရက်ပြီးတော့ကိုကိုကိုခူးကန်ကာကွယ်တာသာလှုပ်ဆောင်တော့မှဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။ဒီလိုကြေညာချိန်မှာပဲလာရှိုးမူဆယ်ပြည်တော်စုလန်းကကိုခိုင်နဲ့မူဆယ်အကြားမှာတော့ကားတွေပိတ်ဆို့တားဆီးရာတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကျုံမြမာနယ်စပ်ကုံသွေးရေးလမ်းဖြစ်တဲ့မန္တလေးလာရှုံးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဩဂုတ်လ15ရက်နေ့ကစပြီးတံတားချိုးတာကားတွေကိုကန့်လန့်ခံပြီးလမ်းပိတ်တာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေချိန်မှာပဲမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်မြောက်ပိုင်းမာမိတ်အဖွဲ့တွေကထိုးစစ်စင်တာတွေရပ်တန့်လိုက်ပြီးဖြစ်ကြောင်းကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်ဒီလိုစီကိုအမြန်ဆုံးရပ်တန့်မှာနိုင်ငံလုံးအတိုင်းတိုင်းချင်းချင်းယူပို့ဆောင်နိုင်ဖို့တော်တော့လာနိုင်ငံယူဆွေးနွေးလို့ဆန္ဒအပြုဝါဒမျိုးညောင်းမှာမိတ်မှာရှိတယ်အဲ့ကြောင့်မို့ကျွန်တော်ကဒီထိုးစစ်စင်တဲ့မှုမပြုလို့တော့ဘယ်နဲ့မိမိကိုခုခံကားကိုစစ်ပေါ်ဆန်နေမဲ့ဒီလိုတော့မဟုတ်ဘူးနော
်မာမိတ်အဖွဲ့ရင်းနေနဲ့အစိုးရဘက်ကိုပေးပို့ထားတဲ့ bilateral call နှစ်ဖက်ပြည်အစာချုပ်မူချမ်းကိုအတည်ပြုပြီးတိုက်ခိုက်တာတွေရပ်ဆိုင်းဖို့နဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကတဆင့်ငင်းချမ်းရေးကိုဖော်ဆောင်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းဆက်ပြောပါတယ်ဒီကနေ့နေကင်းထီတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့အင်္ဂါနေ့ညပိုင်းမှာတော့ကွက်ခိုင်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ်
ဒီနေ့တော့ပဲမရှိဘူးဘယ်နေ့ကတော့ညခုနှစ်နာရီခွဲတော့ကနေ7နာရီညနေပါတိအဒီပုတ်ခိုင်းနောက်ခုနမှာခဲ့ဒီနေ့အပွဲကဒီလမ်းကလေးဖြတ်တော့ဦးတဲ့ချိန်ဒီနောက်ကလာမှာတက်ခဲ့နေတော့ဒီတက်ွဲနဲ့ဖြတ်လာအပြန်လာနေပြီလေလည်းကြီးရဲ့တော်လေးတိကျတယ်အဲအဲ့တော့ဘယ်သူလက်ချက်အပြုလက်ကြီးကြောင့်လည်းမဒီပါတီမှာမိလောင်တာလောက်ချီလောင်လဲတော့ကျွန်တော်အတိအကျတော့မသိဘူး
အင်္ဂါနေ့ညကအခင်းဖြစ်ပွားရမှာရှိနေတဲ့ရင်ပေါင်းတူကတော့လက်နက်ကင်အဖွဲ့တွေကကားတွေကိုတားဆီးပြီးမီးရှို့ခဲ့တာဖြစ်ကြောင်းပြောပါတယ်
။ကားရှို့ခံရတာတော့အတိအကျလောက်ရှို့ခံရတာပေါ့ဗျာ။လွတ်သွားတာတော့10ကျော်လောက်တော့တာ900ကျော်ပြာကြပါဦး။အဲ့ဒီ900ကျော်ကုံကဆန်တဲ့ဘင်းက၄ဒီ ADN တစီကိုဘီလူတစီအသာလုံးတစီ900ကျော်သူကပထမဆန်တဲ့ဘင်းပေါက်ကားသမားကိုရင်တားတာပေါ့ဗျာ။ပြီးရကျွန်တော်ကားသေးလေးကိုတားတာပေါ့။ကားရထထလာကျွန်တော်တားတာပေါ့ဗျာ။အဲဖုန်းကြီးတောင်းနေတက်ကြံနေတောင်းနေအဲမှာစနတ်တန်ကြီးရောရှားရတယ်အဲမှာရှားရဲ့ချိန်မှာကားလမိုက်ကုန်လုံးထပြီးတေးရပြချေးထိတ်ကအေဒီရန်တကြီးကိုစရှူရဲနောက်ထပ်ရစနတ်ဘင်းမာတကြီးကိုရှူရဲကျွန်တော်ကားလေးပါလာလို့ရအောင်ခင်းလို့မီးရှို့ပြီးတန်းထွက်ပါတယ
်ကုတ်ခိုင်မျိုးနဲ့အုတ်ချိုရီဂျုံကတာဝန်ရှိသူတဦးကတော့ဒီကနေ့ကုတ်ခိုင်မူဆယ်လမ်းပိုင်းအခြေအနေကိုအခုလိုပြောပါတယ
်ဒီမနေ့7နာရီလောက်ကနေပြီးတော့ကျွန်တော်တို့ခုနတနာရီလောက်ကြီးကတော့ပွက်နေတယ်လို့ပြောတယ်ဗျအခုတနာရီလောက်မှာတော့နတ်ခုတ်ဒီဘက်နားလေးမှာတော့နည်းနည်းလေးဟိုပြန်တားနေတယ်လို့တော့အဲ့လိုလေးသတင်းရတယ်ပြန်လှည့်လာတဲ့ကားသမားတွေကတော့ပြောတယ်အဲ့နားလေးမှာတစ်ချက်ပြန်ပိတ်နေတယ်ဆိုပြီးတချို့ကားတွေတော့ပြန်လှည့်လာကြတယ
်ညနေ3နာရီလောက်မှာတော့ကုန်တင်ကားတွေအပါအဝင်ကားအသွာလာတွေပြန်ရှိလာပြီဖြစ်ကြောင်းလဲနံပါတ်ကားကဒေတာကန်တွေကပြောပါတယ်ဩဂုတ်လအတွင်းကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုံသွယ်ရေးဟာတည်ငြိမ်မှုမရှိသေးပဲနေ့စဉ်ကြက်ငွေတန်းထောင်ချီပြီးဆုံးရှုံးနေကြောင်းလဲကုံသွယ်ရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDAA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေဟာဒီလ16ရက်နဲ့18ရက်နေ့တွေမှာအပြစ်ခတ်ရစေးရေးအတွက်ထပ်မံဆွေးနွေးဖို့အတွက်ပြီးခဲ့တဲ့လကုံပိုင်းကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာသဘောတူထားပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့အမေရိကန်မှာဒီနှစ်အတွင်းရွှေပြောင်းအခြေချတွေများလာတဲ့အကြောင်းကိုနားဆင်ရအောင်ပါ။အမေရိကန်ပြည်ထောင်စုထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်ဟာခရိုင်နှစ်တွေထက်ဒီနှစ်မှာပိုပြီးတော့များလာတာကြောင့်အမေရိကန်နေကြားဆောင်တပ်တွေဟာအခြေအနေကိုမနှဲကင်တွေထိမ့်သိမ့်နေရပါတယ်။ Texas ပြည်နယ်နေဆက်ကနေဝင်လာသူအရေအတွက်ဟာကြောက်မဲ့ဖွယ်ရမြင့်တက်လာတာကြောင့်အသက်ကယ်ဆယ်နိုင်မှုအရေးပေါ်ကုသရေးနဲ့အထောက်အကူပြုရေးအဖွဲ့တွေကိုအဆင်ပြေသလိုပြောင်းရွှေ့တာဝန်ချထားနေရပါတယ်။ဒီလိုအခြေအနေတွေအကြောင်းကို VOA သတင်း handout Ramon Taylor နဲ့ Victoria Machi တို့ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်။
Texas နဲ့ Mexico နယ်ကြား Rio Grande မြစ်ကိုဖြတ်ကူးလာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်ဟာဒီနေ့မှအများဆုံးဖြစ်တာကြောင့် American နယ်ကြားဆောင်တပ်ဖွဲ့ဝင်တွေအတွက်ဝန်းနေအာမမြဖြစ်နေပါတယ်။ Eagle Pass မြို့မှာဆိုရင်ရွက်ပြင်းတဲတွေထိုးထားရတယ်လို့ကင်းလှလှနေတဲ့အရေးပေါ်သူနာပြုဝန်ထမ်းတချို့ကလည်းထိန်းသိမ်းစကန်နေစီပြန်ခေါ်ပြီးတာဝန်ပေးထားရပါတယ်။အော်ဂိုလာကနေစတင်ပြီးတော့စီပီကန်လည်းဖွင့်ထားပါတယ်။ Del Rio de Ta နေကြားဆောင်တပ်ဖွဲ့ဝင် Russell Church က
This is the initial assessment room. So,
ဒါကစမ်းသပ်ခန်းမှာကုသရေးဖွဲ့ကစစ်ဆေးပြီးတော့လိုအပ်တာပေးပါတယ်။ဒီမှာပြီးမဲ့ကိစ္စတွေကိုဒီမှာလုပ်ပေးပြီးတော့တချို့မနိုင်တဲ့ကိစ္စဆိုရင်တော့တခြားနေရာကိုထပ်လွှဲပေးပါတယ်
။နိုင်ငံပေါင်း90ကျော်ကနေဆက်ကိုတရားမဝင်ဖြတ်ကူးဝင်ရောက်လာသူတွေကိုထိမ့်သိမ်းနိုင်ခဲ့တယ်လို့လည်းနေကြားဆောင်တပ်ဖွဲ့ကပြောပါတယ်။42 degree Celsius ကျော်တဲ့ပူပြင်းတဲ့ရာသီဥတုကိုဖြတ်တန်းလာတာကြောင့်ဒီကိုရောက်လာသူတွေဟာရေတက်ခန်းချောက်ပြီးတော့တချို့ဆိုရင်လည်းလမ်းမှာတည်ဆုံကုန်ပါတယ်။2019ခုနှစ်အတွင်းမှာဆိုရင်လူ900လောက်ဟာသေဆုံးတာဒါမှမဟုတ်ပျောက်ဆုံးခဲ့တယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းချေချသူများအကူအညီပေးရေးအဖွဲ့ရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ဩဂုတ်လကုန်ထိဒီရေအတွက်ဟာလွန်ခဲ့တဲ့9နှစ်ထက်ပိုများခဲ့တယ်လို့လည်းဆိုပါတယ်။သေဆုံးသူတစ်ဝက်လောက်ဟာ American Mexico နယ်စပ်မှာဖြစ်ပြီးမြစ်ကိုဖြတ်ကူးခြင်းရေနှစ်သေဆုံးကြတာပါ။နယ်စပ်ဆောင်တပ်ဖွဲ့ဝင် Alan Vowell က
เด็กแคร์ยูฮาฟมาโรมา
ซีเน่มายวอกกานี่ตะเมนลောက်ที่ปาตั้วနိုင်มาเลยญาพี่เนาะเลมุเยกูกันเนซาเลริကိုต้องน่ะจองตะเนียโหยောက်อ๋อหล่อตั้วบูဆိုတာမလွယ်ပါဘူးเอรอยีซีเนาะปาตั้วบูပဲရှိပါတော့
อเมริกาကိုยောက်လာသူတချို့ကလည်းဒုက္ခအတိရောက်ချိန်ကိုအခုလိုပြန်ပြောပြပါတယ်ခိုလွန်ခွေတောင်းခံသူဟူလီယာက
မာဖီเอลပလိုရေ
ရေရရင်ဘက်လောက်ချီยောက်လာတော့တမီးရငိုပြီးသူမကူးနိုင်ဘူးလို့ပြောပါတယ်အဲ့ဒီမှာတဖို့ဝင်တယောက်ကလက်ကမ်းပေးပြီးလာခဲ့လို့ပြောပါတယ်
အခုလိုဒုက္ခမျိုးစုံနဲ့ရင်ဆိုင်ပြီးတော့မလာရင်လေဟိုမှာနေရတာပိုဆိုးတယ်လို့ဆိုပါတယ်ဟွန်ဒူရက်စ်ကလာသူမာဗင်က
စီတင်းနေတယ်မော်ရီရောကဲဆေယော
ဘာမှမလုပ်ဖဲနေရင်တော့တင်းရင်သေးမတင်းရင်လဲဘေးအန္တရာယ်တစ်ခုခုကြုံရပါလိမ့်မယ်ဆိုတော့ဘာပဲကြုံရကြုံရလို့ရပါလိမ့်မယ်အားလုံးအတွက်အစိုးရင်ဆုံးကတော့ကလေးတွေပါကျွန်တော်မှလည်းကလေးတွေရှိတော့သူတို့အတွက်ဆိုရင်ဘာပဲဖြစ်ဖြစ်ကျွန်တော်လုံးမှာပါ
နေဆက်ကိုဖြတ်ကူးလိုက်တယ်ဆိုရင်မဲသူတို့တွေ့ကျင်တာကတော့နေကြားဆောင်တက်ဖို့ဝင်နေပဲဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ကိုအောင်ပြောပြပေးခဲ့ရပါရှင်ခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာမှာတော့ဟောင်ကောင်ဒီမိုကရေစီရေးနဲ့ထိုင်ဝမ်အနာဂတ်ဘယ်လိုရှိမလဲဆိုတာကိုနာဆင်ကြည့်ကြအောင်ပါဟောင်ကောင်ကဆန္ဒပြပွဲတွေအပေါ်မှာနိုင်ငံတကာအတိုင်းအဝန်းကအာရုံစိုက်နေတဲ့အချိန်မှာအနီးအနားကထိုင်ဝမ်ကျွန်းကပြည်သူတွေဟာလည်းဒီဆန္ဒပြပွဲတွေဟာသူတို့အပေါ်မှာဘယ်လိုရိုက်ခတ်မှုရှိမလဲဆိုတာကိုစိတ်လှုပ်ရှားပြီးတော့စောင့်ကြည့်နေကြပါတယ်။တရုတ်ကသူ့ပိုင်းလူကြီးညာပေမဲ့ကိုယ်ပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းဟာဟောင်ကောင်ကဆန္ဒပြသူတချို့လာရောက်ခိုးလုံရနေရတခုဖြစ်လာတယ်လို့ဟောင်ကောင်ကဆန္ဒပြသူတွေနဲ့တွေးစီမှုကိုပြသတဲ့နေရာလည်းဖြစ်လာပါတယ်။ VOA သတင်းတော်ဘီလ်ဂဲလိုကသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါရှင်။
ဒီကနေ့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေမျိုးမနှက်ပြန်ထိုင်ဝမ်မှာလည်းပေါ်လာနိုင်ပါတယ်။ဟောင်ကောင်ရေးထောက်ခံတဲ့မှတ်စုတွေကတ်ထားတဲ့နိုင်ငံပေါ်ကစာတွေကဒီဆိုရင်စရာအခြေအနေကိုဖော်ပြနေပါတယ်။ထိုင်ပေဒေသခံတဦးဖြစ်တဲ့လင်းစင်ချင်းကအခုလိုပြောပါတယ
်။
ဒီတိုင်းပြည်မှာတပြည်တော်စနစ်နှမျိုးထားတယ်ဆိုတာလိန်နေတာပဲဆိုတာကိုသတိပေးလိုက်တာပါ
။တပြည်တော်စနစ်နှမျိုးဆိုတာကဟောင်ကောင်ကိုအုပ်ချုပ်ဖို့တရုတ်ကပုံစံချထားတာပါ။ဒီမိုကရေစီနီးကျအုပ်ချုပ်တဲ့ထိုင်ဝမ်အပေါ်မှာလည်းအလားတူစနစ်မျိုးနဲ့ကျင့်သုံးကြတာပါဒါပေမဲ့လည်းထိုင်ဝမ်မှာကဒီလိုစနစ်မျိုးကိုဘယ်သူမှမလိုချင်ပါဘူးလို့ကယ်ရီချန်းကပြောပါတယ
်我觉得是不行而且我们都反
ဒါအလုံးမဖြစ်ဘူးလေကျမတို့ကဒါမျိုးမလိုချင်ဘူးကျမတို့လိုချင်တာကတရားဥပဒေစိုးမိုးမှုဒါပေမဲ့သူတို့ကအာဏာရှင်စနစ်ဖြစ်နေပါတယ
်ထိုင်ဝမ်ကျွန်းဟာသူ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သူနှစ်ပေါင်း80ကျော်ရပ်တည်ခဲ့တာပါတရုတ်နဲ့စီးပွားရေးအရာနီနီကကဆက်ဆံရေးကိုထောက်ခံတဲ့သူတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းအများစုကတော့ဟောင်ကောင်လိုတရုတ်အုပ်ချုပ်ရေးအောက်မှာဆွဲသွင်းမှာကိုကန့်ကွက်နေကြပါတယ်။ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဟူကအခုလိုပြောပါတယ်
။ We want to protect ourselves.
ကျွန်တော်တို့ကိုယ်ကိုကာကွယ်ရပါလိမ့်မယ်။ဟောင်ကောင်ရေတရုတ်ကဝင်ပါသလိုကျွန်တော်တို့စီမှာဖြစ်မလာဘူးလို့ပါတယ်
။ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့ထိုင်ဝမ်အစိုးရကပွင့်ပွင့်လင်းလင်းထောက်ခံနေတာပါ။ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဝူကပဲ
and we are watching very carefully
ကျွန်တော်တို့ကြီးကြပ်သတိထားပြီးစောင့်ကြည့်ဖို့လိုပါတယ်ဟောင်ကောင်ရေတရုတ်ကကိုင်းတွေဖြစ်ရှင်းပုံတွေကိုထိုင်ဝမ်ပြည်သူတွေအကြီးအကျယ်သတိထားစောင့်ကြည့်နေမယ်ဆိုတာလည်းသိကြပါတယ်စာသားပြသူတွေကိုတရုတ်ကဒီရက်ပို့ပြီးတော့ကြမ်းဖက်ဖြိုခွင်းမှာကိုကျွန်တော်တို့အထူးစိုးရိမ်ပါတယ
်ဟောင်ကောင်မှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်လည်းထိုင်ဝမ်ပြည်သူတွေကတာမန်ထောက်ခံတယ်ဆိုတာပြယုံတသက်ထက်ပိုပြီးထောက်ခံမှုပေးနေကြပါတယ် VOA ကရရှိတဲ့တက်ကြွလှုပ်ရှားသူတွေရဲ့ဗီဒီယိုမှတ်တမ်းမှာဟောင်ကောင်မှာဝယ်ယူဖို့ရှားပါလာတဲ့ စိုက်ကယ်စီးအုပ်ထုပ်တွေကိုထိုင်ဝမ်ဘက်ကနေလှူနေတာကိုတွေ့ရပါတယ်။အခုတတိလှူတဲ့အဖွဲ့တွေကစိုက်ကယ်စီးအုပ်ထုပ်600လောက်ပေးပို့ထားပါတယ်။ဟောင်ကောင်နေပြည်သူတွေကအနည်းချင်းလဲထိုင်ဝမ်ဘက်ကိုပြောင်းလာပါတယ်။အဲ့ဒီထဲမှာတရုတ်ထောက်လန်းရေးတွေဖမ်းတာခံခဲ့ရတဲ့စာအုပ်ရောင်းတဲ့လမ်ဝင်းကီလည်းပါပါတယ်။သူ့ကိုအာမခံနဲ့လှုပ်ပေးတဲ့အချိန်ဟောင်ကောင်ကိုထွက်ပြေးလာခဲ့တာပါ။
ကျွန်တော်ဟောင်ကောင်ကိုလွမ်းတာပေါ့ဗျာဒါပေမဲ့ဒီမှာနေရတာပိုပြော့ပါတယ
်တရုတ်ခေါင်းဆောင်တွေကိုဝေဖန်ရေးသားတဲ့စာအုပ်တွေရောင်းတဲ့ Causeway Bay လို့ခေါ်တဲ့စာအုပ်ဆိုင်တစ်ဆိုင်ကိုလမ်ကဖွင့်ခဲ့တာပါ2015ခုနှစ်ကဟောင်ကောင်မှာပျောက်ဆုံးခဲ့တဲ့စာအုပ်ဆိုင်ပိုင်ရှင်9ယောက်ထဲမှာသူလည်းပါဝင်ပါတယ်အခုထိုင်ပေမှာစာအုပ်ဆိုင်ပြန်ဖွင့်ဖို့ကိုလမ်ကစူးစမ်းနေပါတယ်ဟောင်ကောင်ကိုပြန်ဖို့တော့ဆန္ဒမရှိဘူးလို့ဆိုပါတယ
်။လျော်ရေးထမ်းခွေ
ဘာမှအကြောင်းပြချက်မရှိပဲခင်ဗျာပျောက်သွားအောင်သူတို့လှုပ်လို့ရတယ်။ဘယ်မှလုံခြုံမှုရှိမလဲ။ဟောင်ကောင်အနာဂတ်ကိုတရုတ်ကအုပ်ချုပ်နေသေးပြီးဘလို့မှလုံခြုံမှုမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်
။ဟောင်ကောင်ကရောက်လာသူတချို့ကိုလူသားချင်းစာနာထောက်ထားမှုအရာလက်ခံဖို့ထိုင်ဝမ်သမ္မတကပြောထားတဲ့အတွက်လဲတရုတ်အစိုးရကဒေါသဖြစ်နေပါတယ်။အခုအချိန်ထိဘယ်နှစ်ယောက်ကိုထိုင်ဝမ်ဘက်ကလက်ခံထားသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ထိုင်ဝမ်မှာခိုလုံခွင့်တောင်းခံသူတွေကိုလက်ခံတဲ့တရားဝင်လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေပါတယ်။ဒါပေမဲ့လည်းတေးကြတာကတော့ထိုင်ဝမ်နဲ့ဟောင်ကောင်ဟာတရုတ်ကိုစားပြီးရဲရဲရင့်ရင့်အာခံလာတယ်ဆိုတာပါပဲ။သူတို့အချင်းချင်းလည်းအကူအညီထောက်ပံ့တွေပေးလာတာတွေ့နေရကြောင်းပါခင်ဗျာ
။ကိုငင်းငင်းပြောပြခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်နှစ်နာရီကြာညာ9နာရီမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်တော်စုဖလော်ရီဒါကုန်းတွင်းပိုင်းကိုဝင်တိုက်မဲ့ပုံမရှိတော့ပေမဲ့လို့ပြည်내တွင်နဲ့အမေရိကန်အရှေ့တောင်ပိုင်းဒေသတွေအနေနဲ့လုံးဝစိတ်ချလက်ချနေလို့ရတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။မုန်တိုင်းရွယ်စားကပူကြီးလာနေပြီးဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေအနီးကိုအန်ဒရယ်ကြောက်ရောက်နိုင်တဲ့အနေအထားနဲ့ဒီကနေ့မှရွေ့လာနေတဲ့အကြောင်းမူလဝသပညာရှင်တွေကသတိပေးထားပါဗျ။ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းတော့မယ်လို့ဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုရုပ်သိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလက်လျောလိုက်တာပဲဖြစ်ပါတယ်။ဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်ဒေသခံတွေတရုတ်ပြည်မှကြီးမှတရားရင်ဆိုင်ဖို့အပို့ခံရမယ့်အရေးရှိခဲ့တာပါ။ဒါကြောင့်မဲဆန္ဒပြပွဲကြီးတွေဖြစ်လာပြီးတခါတခါရုံးဝန်ဆက်ခတ်အခြေအနေတွေရောက်ခဲ့ရတယ်လို့ဒီလအစောပိုင်းကဆိုရင်ဟောင်ကောင်လေစိတ်ပိတ်သွားတဲ့အထိပါဖြစ်ခဲ့ပါတယ်။ EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရပဲပြည်ထောင်နိုင်ငံကိုထွက်ခွင့်မပြုတဲ့ဥပဒေမူကြမ်းကိုပြည်ထောင်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေကထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မှာအခုလိုသဘောတူညီချက်မရပဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့လွှတ်တော်အမတ်တွေစ조사နေကြတာပါတကယ်လို့တော့အဲ့ဒီဥပဒေအတည်ဖြစ်ခဲ့ရင်ရွေးကောက်ပွဲကိုအချိန်စောပြီးကျင်းပမယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတတ်တပိုများလာနေတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားဆန္ဒမှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှူးဂျွန်ကွန်နူဂီကပြောပါတယ်အခုလာလေကလေးကဆိုရင်တည်ဆုံးသူအရသာ18ဦးတိရှိနေပြီဖြစ်ပြီးဒဏ်ရာရသူ28ဦးရှိပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ်ကွန်နူဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Tai ရဲ့ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intel Set 17နဲ့ Mia Set 3ဂျူရူတို့ကနေထုတ်လွှင့်ပေးတဲ့ VOE နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင် VOE အစီအစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington,